ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့တိတ်မွေးတဲ့ရသေးတောင်မှာမြို့သိမ်းတိုက်ပွဲပြင်းထန်နေပြီးနှစ်ဖက်အကြဆုံးများနေတယ်လို့ဒေသခံတွေကပြောပါတယ်။အေးရခိုင်တပ်တော်ကအပြင်းထန်ထိုးစစ်ဆင်နေတာကိုစစ်ကောင်စီကလည်းလေကြောင်းရေကြောင်းပစ်ကူတွေနဲ့အသေးအတန်ခုခံနေတယ်လို့ဤဆက်သူတွေကပြောပါတယ်။စစ်တွေပါဝင်ရပ်သားနေရအများပြားမှာလက်နက်ကြီးကြားသေးချီတာတွေလည်းရှိလို့အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်။ဒီအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်မှာလဲ။ဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ညာ။
ဟုတ်ကဲ့ဒီတနင်္လာနေ့တုန်းကအေးအေးနေနဲ့ရခိုင်တောင်ပိုင်းပထမဆုံးမျိုးဖြစ်ရံပြဲကိုသိမ်းခဲ့ပြီးရသစ်တောင်ခြေဆိုင်တပ်ဌာနချုပ်တွေကိုတဆင့်မြင့်ဆထိုးစစ်ဆင်ခဲ့ကမနေ့ကလည်းစစ်ကောင်စီအပြင်းထန်ကြီးရည်လေးဖြစ်ကူအမြောင်များနဲ့ခုခံတဲ့ကြားကအရှိန်မြင့်ဆက်ထိုးခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်ဒီရသစ်တောင်မျိုးသိမ်းတိုက်ပွဲပြင်းထန်နေတာကိုရခိုင်ခြေဆိုင်နရင်းစရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်က
လက်ရှိအနေထားပေါ့နော်ဒီနေ့အဲ့ဒီရခိုင်တပ်တို့အေကတော့စစ်တွေမျိုးအနာမိုင်းစလောက်ကွာမှာရှိတဲ့ရသစ်တောင်မျိုးမှာရှိတဲ့တိုင်းရင်းတွေကိုဆက်ဆင်ပြီးတော့ဝင်ပက်ခင်းနေတာပေါ့အဲ့တော့ရသစ်တောင်ကလည်းကြာလူနီးပါးဖြစ်နေပြီလို့ကျွန်တော်တို့သိရတာပေါ့အဲ့တော့ဒီစစ်ကောင်စီဘက်ကလည်းဒီရသစ်တောင်မျိုးကိုဒီလေကြောင်းကနေကောက်ွယ်နေသလိုဒီရေဓာတ်ကလည်းပါဝင်ပြီးတော့ပူရတက်ခင်းနေတာလည်းရှိတာပေါ့ဒါပေမဲ့လည်းဒီခိုင်းတက်တို့ဘက်ကတော့ဒီမျိုးကိုသိမ်းလူနီးပါးဖြစ်နေပြီဆိုပြီးတော့မနေ့ကတော့ကျွန်တော်တို့ကအေးတက်တို့ကတာဝန်ရှိသူတယောက်ကတော့ပြောသွားတာပေါ့နော
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ဒီသိတောင်ဘက်မှာတော့ကျွန်တော်တို့ဒီထိတိတိုက်ပွဲတွေဖြစ်ပွားနေတာရှိပါတယ်အဲတမတော်ကနေပြောကြကျွန်တော်တို့အလောင်းလက်နဲ့များရရှိမှုလည်းရှိပါတယ
်ဒါပေမဲ့အမည်မဖော်လိုတဲ့ဒေသခံတွေကတော့အေးအေးနဲ့စစ်ကောင်စီနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေများနေတာလို့ပြောပေမဲ့နှစ်ဖက်လုံးကပြန်တုံ့ပြန်လာတာမရှိသေးပါဘူးအေးပြောခွင့်ရနေတော့ဆက်သွယ်ရေးလိုင်းမကောင်းတာကြောင့်ဆက်သွယ်ရခက်ခဲပါတယ်အဲ့ဒီတော့အခုတိုက်ပွဲပြင်းထန်နေတဲ့ရသေတောင်မြို့ရဲ့အရေးပါဝန်ကိုအက်ဒီတာချုပ်ဦးခိုင်မြတ်ကျော်က
ရသေတောင်ကဒီမေယူမြိတ်တစ်ခုလုံးကိုစုံမထားတာပေါ့နော်စစ်တွေနဲ့ဘူးဒီတောင်ကြားမှာရသေးတောင်မျိုးဆိုတာရှိပါတယ်အဲ့ဒီမှာတိုင်ရင်သုံးရင်ရှိပါတယ်936 536 536ဆိုပြီးဒီဟာဒီဟာလဲထိုင်လာတဲ့အတွက်တော်တော်ကိုအရေးကြီးတဲ့မျိုးဖြစ်ပါတယ်အဲ့ဒါရသေးတောင်ကြားသွားတယ်ဆိုရင်တော့ဘူးဒီတောင်လဲအလွယ်တကူကြားသွားပါလိမ့်မယ်ဒီစစ်တွေနဲ့ကြားထဲမှာအစေးရဲ့အပြင်ဝင်းပတ်ခံသွားတဲ့အနေအထားမျိုးဖြစ်သွားတာပေါ့ပြီးရင်ဘူးဒီတောင်ကလည်းသူတို့ဆက်လက်တက်ခင်းနေပါတယ်ပြီးရင်မောင်တို့မျိုးနဲ့မြောက်ပိုင်းကစခန်းတွေကိုတောက်လျှောက်တက်ခင်းနေတာတွေရှိပါတယ်ခင်ဗျာ
ဒါအပြင်ပုံနှချင်းမျိုးကိုအေကပြီးခဲ့တဲ့ဘက်ကသိမ်းနိုင်ခဲ့တယ်လို့ကြေညာပြီးမျိုးတော်စစ်တွေအပေါ်ချင်းချောက်မှုပုံများလာတာကိုလည်းဥခိုင်မြတ်ကျော်က
ဒီပုံနှချင်းလည်းအေလက်ထက်ရောက်သွားပါပြီပြီးရင်စစ်တွေမျိုးအရှိဘက်မှာရှိတဲ့ပေါက်တော့မျိုးနဲ့လည်းအေလက်ထက်ရောက်သွားပါပြီအဲ့ဒီတော့ဒီရသေးတောင်လေအေလက်ထက်ကိုကြားသွားတယ်ဆိုရင်တော့စစ်တွေမျိုးကဟိုတစ်ခုပဲအထီးကျန်ပြီးတော့ကြံနေခဲ့မှာပေါ့ဒီပတ်ဝန်းကျင်အကုန်လုံးကတော့အေတွေလက်ထက်ကိုရောက်သွားတယ်ဆိုရင်တော့စစ်တွေမျိုးကလည်းစေရအဖင်စိုးရင်လာရတဲ့အနေထားဖြစ်သွားတယ်လို့ပြောလို့ရတာပေါ့
အခုလိုစစ်တွေကိုဝိုင်းပတ်လာတဲ့တိုက်ပွဲကရှမ်းပြည်မြောက်ပိုင်းကိုကဲ့ရဲ့လောက်ကိုင်းမြို့ကြီးနဲ့ကယားပြည်နယ်မြို့တော်လွိုက်ကော်ဝိုင်းပတ်တိုက်ပွဲတွေနဲ့ကွာလာကိုလည်းဥခိုင်မြတ်ကျော်က
ဟိုကလောက်ကိုင်းကတော့ဟိုဒီစိတ်ဆိုးစိတ်ကောင်းစင်းနဲ့သူတို့ကြားထဲမှာနားလည်မှုရသွားတဲ့အတွက်အဲ့ဒီမှာတော့တိုက်ပွဲတွေဘာတွေဖြစ်တာတော့မရှိတော့ဘူးပေါ့လိုက်ကိုရောဘာလို့မလဲဒီလိုက်ကိုမျိုးကိုရဖို့အတွက်တိတ်ခင်းနေတာတွေရှိတာပေါ့နော်ဒါပေမဲ့ဒီဖက်မှာမတူတာကတော့ရခိုင်ပြည်နယ်တစ်ခုလုံးကတော့အေကတင်းသွားနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့စစ်ပြည်မျိုးကိုသူတို့လည်းဆက်တိုက်မှာပေါ့သူတို့ကပြီးရင်ကြောက်ဖြူမျိုးတို့တိုက်မယ်သူတို့အန်တို့ကိုတိုက်မှာပေါ့ပြီးတောင်ပိုင်းမှာဆိုရင်လည်းတိုင်းရင်ဆင်းရင်းပဲရှိတော့တယ်တောင်ပိုင်းမှာဆိုရင်လည်းဒီအန်တို့ကြောက်ဖြူတို့ခွာရည်တန်တွေးရည်တောင်ကောက်ရည်ပေါ့အဲ့တော့အင်အားကတိုက်မရှိတော့ဘူ
းအခုလိုအချိန်တွေမှာစစ်ကောင်စီဘက်ကတံပြန်လာပုံကိုလည်းဥခိုင်မြတ်ကျော်က
တံပြန်တော်လန်ရေးပေါ့ဗျာအဲ့လိုကောင်မျိုးတွေလောက်တာရှိတာပေါ့ထင်အောင်ထင်မှဖြစ်တာလောက်တာတွေရှိတာပေါ့အဒီကဥမာစစ်တွေမျိုးတွေမှနေပြီးတော့အင်ဘာလာကိုလက်နက်ကြီးနဲ့ပစ်တယ်လူ9ယောက်တည်တယ်6ယောက်လောက်ဒဏ်ရတယ်ပြီးရင်နောက်စစ်တွေမျိုးမဈေးကြီးကိုလက်နက်ကြီးကြီးချတဲ့အတွက်20ယောက်လောက်တည်တယ်ပြီးရင်လူပေါင်း30ကျော်လက်ရှိတော့ဒဏ်ရတာပေါ့နော်အခုတခါဒီဒီမှာဒီပါတလိုက်မှရှိတဲ့အဲ့ဒီစာသင်ကျောင်းဆောင်မွေးဖြစ်တဲ့နေရာကိုပစ်ခတ်တာတွေလည်းရှိတာပေါ့အဲ့ဒီတော့ကျွန်တော်တို့ဒေသခံလူထုတွေကိုမေ့ကြည့်တဲ့အခါဒါတွေအလုံးကစစ်ကောင်စီကလုပ်တယ်ဆိုပြီးတော့အမြင်မျိုးရှိကြတာပေါ့ဘာလို့ဆိုတော့အေကဒီလိုလုပ်ဆရာအကြောင်းမရှိသလိုဒီလောက်ထိလက်နာကြည့်တဲ့သူတို့မှမရှိဘူးဆိုပြီးတော့အဲ့ဒါလိုဒေသခံတွေသုံးသက်ချက်တွေတော့ရှိတာပေါ့သူတို့ကိုယ်တိုင်ကလည်းကြေလာတဲ့လမ်းကြောင်းကိုလည်းသူတို့မြင်တယ်လို့ပြောပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
စစ်တွေမျိုးမာစီကိစ္စနဲ့ပတ်သက်ပြီးတအနေနဲ့ကဒါစစ်တွေမျိုးရဲနဲ့စစ်တွေမျိုးဝင်းကျင်မှာဒါတက်တည်ရှိနေရတယ်တွေ့ရမှာဖြစ်တယ်ဒီနေရာတွေမှာလုံခြုံရေးယူပေးထားတယ်တွေ့ရမှာဖြစ်တယ်လက်နက်ကြီးပြစ်ခတ်မှုသည်အေရနေပြောကြဒါအဝေးရနေပြီးပြစ်ခတ်နေရမျိုးရှိတယ်။ရန်တမ်းပြစ်ခတ်နေတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့မျိုးနဲ့မျိုးလုံးညုံရေးယူပေးထားတဲ့တပ်မတော်အနေနဲ့ကကျွန်တော်တို့လုံညုံရေးယူပေးထားတဲ့နေရာတွေကို ပြန်လဲပစ်ခတ်စရာအကြောင်းမရှိဘူးအဝေးရနေအေးရပစ်ခတ်ပြီးဒါဒီတပ်ကနေပစ်ခတ်တရားကိုလုံးကြံဖန်တီးတာဖြစ်တယ်
တကယ်တော့ဒီလ29ရက်စစ်ကောင်စီတပ်မတော်နေမတိုင်ခင်နဲ့ရခိုင်တပ်တော်ထူထောင်နေနဲ့ AP 30မတိုင်ခင်ဒီမှာကရှမ်းပြောင်စစ်စင်မှာလို့တရုတ်နယ်စပ်နဲ့မနည်းပဲတရုတ်အနေနဲ့ဖိအားပေးနိုင်မှုနည်းတာကြောင့်ဒီမတိုင်ခင်ရသလောက်သိမ့်မဲ့ပြန်တိုက်မဲ့ဒီတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ